Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ9ရက်နေ့သတင်းဂရင်းနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနောင်လပိုင်ပါဒီကနေ့အစီအစဉ်မူဖြစ်တာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုမမိုးပြူနဲ့အတူကြီးညာပြေးသွားမှာပါတရုတ်နိုင်ငံတောင်ပိုင်းမှာတိုက်ခိုက်နေတဲ့ဆူဒလောမုန်တိုင်းကြောင့်လူ22ဦးသေဆုံးသွားတာနောက်ဒီအမေရိကန်ပြည်ထောင်စုဖာဂူဆန်မြို့မှာတည်ဆုံခဲ့တဲ့မိုက်ကယ်ဘရောင်းတည်ဆုံခြင်းနှစ်ပတ်လည်အခမ်းအနားတွေကျင်းပနေတာဒီကြောင့်နောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်နယ်လဖိုင်
။ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတော့အေယာဝတီတိုင်းညောင်တုံးမြို့ကိုတမနာဦးသိန်းစိန်နဲ့ဝန်ကြီးတွေတွားရောက်ကြည့်ရှုခဲ့တဲ့သတင်းနောက်ပိုင်းမှာတော့တနင်္ဂနွေလုံးရေပေးအန်ဒီရဲနဲ့ကြုံနေရချိန်ဖြစ်ပေမဲ့လည်းရွေးကောက်ပွဲကျင်းပချိန်နီးလာပြီဖြစ်တဲ့အတွက်ကြိုတင်ပြင်ဆင်ထားတဲ့လို့88ပွင့်လင်းလူအဖွဲ့စီရကိုမင်းစေရကပြောပါတယ်
ဒီဒုက္ခရောက်နေတဲ့စီစီတွေကတော့သူရဲ့စာဝတ်တွေစီသားစုတွေစာတူတွေခံရတော့ဒီစီစီဒုက္ခရောက်နေမှာပဲ။နောက်ရေစောက်ကမဲထဲကိုကိစ္စအောင်မဲစီဘတ်စီကိုကိစ္စရောဘလို့မှသူတို့ခေါင်းထဲမှာမထည့်နိုင်ဘူး။ဒါအောင်လို့ဒီကတော့အရှိတရားရလက်ခံရပါမယ်။ဘုသောရော
နောက်ပိုင်းမှာတော့စိတ်ဝင်စားစရာသတင်းဆောင်ပါအောင်နားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးပါအောင်ရှင်။
အခုခါမှာကုန်းတိုင်းကိုဝင်ရောက်နေပြီးအပူပိုင်းမုန်တိုင်းအဖြစ်အစစ်နှိပ်သတ်မှတ်ထားတဲ့ဆူတလောတိုင်ဖုန်မုန်တိုင်းကြောင့်တရုတ်နိုင်ငံအရှိတောင်ပိုင်းမှာဒီကနေ့မိုးဆက်လက်ရွာသွန်းနေပါတယ်။မုန်တိုင်းကြောင့်ရေကြီးရေရှမ်းဖြစ်ပြီးလူ22ဦးလောက်သေဆုံးတယ်လို့ AP သတင်းတရက်မှာတော့ဖော်ပြထားပါတယ်။တရုတ်နိုင်ငံဖူဂျန်နဲ့ရှင်ဂျန်ဒေသတွေကိုမုန်တိုင်းကဥတည်တိုက်ခိုက်တာကြောင့်မြေပြိုမှုတွေဖြစ်ပြီးလူ10ဦးသေဆုံးသွားပါတယ်။ဖူဂျန်လူမှုဝန်ထမ်းဌာနကမုန်တိုင်းတံကြောင့်အိမ်36လုံးပျက်စီးပြီး280လောက်ပျက်စီးကုန်တယ်လို့ပြောပါတယ်။ဒါပြင်လူပေါင်း 3,800 လောက်ကိုပြောင်းရွှေ့နေရခြားထားပြီးခဲ့ပြီးဆက်လီပေါင်း 3,200 ကိုမုံတိုင်းမတိုက်မီကန်းကိုပြန်ကပ်ဖို့အမိန့်ထုတ်ထားခဲ့ပါတယ်။စနေနေ့ရုံးကတော့မုံတိုင်းဟာထိုင်ဝမ်ကိုဝင်ရောက်ခဲ့တာမှာတနာယီကို160km နှုန်းနဲ့တိုက်ခိုက်ခဲ့တာကြောင့်လူ 3,000 လောက်လျှက်စစ်မီမရရှိဘဲလမ်းတွေပေါ်မှာလည်းအပျက်စီးတွေပြန့်ကျဲနေပြီးတစ်ပင်တွေလည်းအမြင့်ကနေကျွတ်ထွက်ကုန်ပါတယ်။မုံတိုင်းကြောင့်ထိုင်ဝမ်မှာလူ6ဦးထက်မနည်းသေဆုံးသွားပြီးအဲ့ဒီထဲကမိခင်နဲ့အမွာသမီးနှစ်ယောက်ဟာပင်လယ်ထဲကိုမျောပါသွားတယ်လို့အာနာပိုင်နီကပြောပါတယ်။အခုခါမှာမုံတိုင်းအားပျော့သွားပြီးဖြစ်တာကြောင့်ထိုင်ဝမ်မှာကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နေပြီဖြစ်ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဇွန်လကစလို့မိုးသည်ထန်ပြီးရေကြီးခဲ့တဲ့တန်းကြောင့်မြမတနိုင်ငံလုံးမှာအိုးအိမ်တွေဆွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်စုစုပေါင်း6သိန်းကျော်လောက်ရှိနေပြီဖြစ်ပါတယ်။ရေဘေးသင့်ပြည်နယ်တိုင်ဆက်နှစ်ခုရှိတဲ့ထဲမှာအခုချိန်ထိသိရတဲ့သတင်းတွေအရသေဆုံးသူ100နီးပါးရှိသွားပြီလို့လူမှုဝန်ထမ်းကေဇေးကြီးနဲ့ပြည်လဲနေရာခြားထားရေးဝန်ကြီးဌာနကအတည်ပြုပြောဆိုပါလေရေခေါမှုခံရတဲ့စိုက်ပျိုးမြေအေးက4သိန်းကျော်အနည်းမှာလေမြေအေးက2သိန်းခွဲကျော်ပျက်စီးခဲ့တယ်လို့သိရပါတယ်လက်တလောအခြေအနေမှာအီယာဝရီတိုင်းဒေသကြီးမြေနိမ့်ပိုင်းဒေသကပြည်သူတွေကိုလုံခြုံဘေးကင်းရာကိုပြောင်းရွှေ့ဖို့တတိပေးထားပြီးရည်တက်တဲ့မြို့နယ်တွေမှာအကူအညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေဆဲဖြစ်ပါတယ်။လိမ္မော်ရောင်အဆင့်ထုတ်ပြန်ထားတဲ့အေယာဝတီတိုင်းညောင်တုံးမြို့ကိုမြန်မာသမ္မတနဲ့ဝန်ကြီးတွေတွားရောက်ကြည့်ရှုခဲ့ပါတယ်။နောက်ဆုံးရသတင်းတွေအရရေဘေးတံအခြေအနေဆိုးနေတဲ့ပဲခူးတိုင်းလက်ဗရန်မြို့မှာလည်းအကူအညီတွေလိုအပ်နေတယ်လို့သိရပါတယ်။ရေဘေးတံစားနပ်ရိက္ခာဆေးဝါးနဲ့နေကြအရေးပေါ်အကူအညီလိုအပ်နေသူတွေတိတ်နဲ့ချီရှိနေပြီးအေယာဝတီတိုင်းကတချို့ကြေးရွာတွေမှာ one shot one ပြည့်စတဲ့ကျန်းမာရေးပြဿနာတချို့ရှိနေတဲ့အကြောင်းဒေသခံသတင်းတွေကဖော်ပြပါတယ်။ရေဘေးသင့်ပြည်သူတွေလိုအပ်နေတဲ့အစားအသောက်ဆေးဝါးနဲ့တခြားအရေးပေါ်ပစ္စည်းတွေအကူအညီပေးကြဖို့အစိုးရတာဝန်ရှိသူတွေကနိုင်ငံတကာအဖွဲ့အစည်းတွေကိုလည်းအကူအညီတောင်းခံထားပါတယ်။ American, Japan, တရုတ်ပါဝင်နိုင်ငံတကာနဲ့ပြည်ရင်းပြည်ပအဖွဲ့အစည်းတွေကရေဘေးသင့်ပြည်သူတွေအတွက်ငွေကြေးနဲ့အရေးပေါ်လိုအပ်တဲ့ပစ္စည်းအကူအညီတွေပေးရနေပြီးတော့မကြသေးခင်ကတော့ရေဘေးတံခံရတဲ့မြန်မာပြည်သူတွေအတွက်ယူရိုငွေ 4.5 သန်းထောက်ပံ့မယ်လို့ဥရောပသမဂ္ဂ EU ကကြေညာခဲ့တယ်လို့စင်ကာပူအစိုးရကလည်းအမေရိကန်ဒေါ်လာ3,000ထောက်ပံ့မယ်လို့ကြေညာပါတယ်။ရေဘေးဒုက္ခသည်တွေအတွက်ရေပေါ်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နိုင်ဖို့ရန်ပုံငွေအနည်းဆုံးတန်း50လောက်လိုအပ်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကခန့်မှန်းပါတယ်။ရေပေါ်ကယ်ဆယ်ရေးလုပ်ငန်းအတွက်ကုလသမဂ္ဂရေပေါ်ကူးစည်းကယ်ဆယ်ရေးဌာနကလက်ရှိထုတ်ပေးထားတဲ့ဒေါ်လာ9သန်းနဲ့တင်မလုံလောက်ဖဲနောက်ထပ်ရမုံငွေအများပြလိုအပ်မယ်လို့ UNOCHA အဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။ 90 ပြည့်လွတ်လပ်ရေးရရှိခဲ့တဲ့အထိမ်းအမှတ်အနေနဲ့စင်ကာပူမှာပြောပွဲရှင်ပွဲအခမ်းအနားတွေဆင်နွှဲနေပါတယ်။လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်ကြက်တိုက်လက်ရင်းနေလဲကောင်းငင်မှာဝဲပြန်နေပြီးအမျိုးသားတစ်ချစ်နေလဲလွန့်ပြန်နေသလိုယထာနဲ့ကာအလကားစည်းကွန်လဲပေးထားပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်တိုက်ပီကိုပြောကြားတဲ့15မိနစ်ကြာမိန့်ခွန်းထဲမှာတော့စည်ရင်မွဲတည်မှုကနေအောင်မြင်တဲ့နိုင်ငံတနိုင်ငံဖြစ်အောင်ဆောင်ရွက်ခဲ့ပုံနဲ့ဘာမှလက်စွပ်လက်ကင်မရှိတဲ့အနေထားကနေကမ္ဘာစည်းကွန်မှာအချက်ကြာကြတဲ့နေရာတနေရာဖြစ်လာပြီးအလုတ်အကင်တွေဖန်တီးခဲ့ပုံအကြောင်းကိုပြောသွားခဲ့ပါတယ်။ဒီကနေ့ကျင်းပတဲ့စင်ကာပူအမျိုးသားနေ့ကိုတရုတ်သမ္မတရှီကျင်းပင်နဲ့ဝီကြီးချုပ်လီကာချင်းတို့ကလည်းဂုဏ်ယူဝမ်းမြောက်ကြောင်းတဝန်လာပေးပို့ခဲ့ပါရယ်။လွန်ခဲ့တဲ့25နှစ်တန်တမန်အဆက်အသွယ်စတင်ထားရှိချိန်ကစလို့တရုတ်နိုင်ငံနဲ့စင်ကာပူအိမ်နီးချင်းနှစ်နိုင်ငံအနေနဲ့နိုင်ငံရေးအရာယုံကြည်မှုကိုတည်ဆောက်နိုင်ခဲ့ကြောင်းနဲ့လူလူတွေကြားနောက်ဒီယဉ်ကျေးမှုအရာပါအပြန်လဲဖလဲနိုင်တာတွေကိုဖော်ပြထားပါရယ်။ဒီကနေ့အမျိုးသားနေ့အထိမ်းအမှတ်အခမ်းအနားကိုထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝါချာလက်တက်ရောက်မှာဖြစ်ပါရယ်။
ဒုတိယကမ္ဘာစစ်အတွင်းကဂျပန်နိုင်ငံနာဂါဆာကီမြို့ကိုအနုမြူပုံကျဲတိုက်ခိုက်ခံခဲ့ရတဲ့အနှစ်80မြောက်နေ့အထိမ်းအမှတ်ကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပခဲ့ပြီးအဲ့ဒီအခမ်းအနားမှာဂျပန်ဆိုးရရဲ့စီးရေးဆွမ်းရည်ဆိုင်ရာကန့်သတ်ချက်လျှော့ချရေးကိစ္စဆိုင်ငံ့ထားဖို့နဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းမှုအတွက်တောင်းဆိုခဲ့ပါတယ်။အခမ်းအနားကိုဝန်ကြီးချုပ်ရှင်ဇိုအာဘေတက်ရောက်ပြီးနာဂါဆာကီအနုမြူပုံထံခံရပြီးအသက်ရှင်ကြံသူတွေရဲ့ကိုယ်စားလှယ်တယောက်ကတော့ဝန်ကြီးချုပ်အာဘေအစိုးရရဲ့လုံခြုံရေးဥပဒေကသူတို့ရဲ့ဆန္ဒနဲ့ဆန့်ကျင်ပြီးစစ်ဖြစ်မဲ့လမ်းကြောင်းကိုဦးတည်နေတယ်လို့ဝေဖန်ပြောဆိုခဲ့ပါတယ်။ဒီကိစ္စကိုလက်မခံဘူးလို့ပြောဆိုခဲ့တဲ့အသက်86နှစ်အရွယ်အဖိုးဆူမီဒဲရုသာနီကူချီကသူ့ရဲ့ဒဏ်ရာအသေးစိတ်ကိုရှင်းပြပြီး1945ခုနှစ်ဩဂုတ်လ9ရက်နေ့ကနာဂါဆာကီမြို့ဘုံကျဲတိုက်ခိုက်ခံရတုန်းကသူ့ရဲ့မိတ်ဆွေတငယ်ချင်းမိသားစုတွေဘယ်လိုသေဆုံးခဲ့ရလဲဆိုတဲ့အကြောင်းကိုရှင်းပြခဲ့ပါတယ်။နာဂါဆာကီငြိမ်းချမ်းရေးပန်းခြံထဲမှာကျင်းပခဲ့တဲ့အပူတန်38ဒီဂရီဆယ်စီယပ်အောက်ကဒီခန်းနာကိုဂျပန်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကယ်လင်ကနေဒီအပါအဝင်နိုင်ငံ85နိုင်ငံကကိုယ်စားလှယ်တက်ရောက်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း80ကအမေရိကန် B-29 လေယာဉ်ကအနုမြူပုံကျဲတိုက်ခိုက်ခဲ့တဲ့မနေ့17နှစ်2မိနစ်တိတိအချိန်မှာခေါင်းလောင်းထိုးပြီးခန်းနာတက်ရောက်သူတွေကဝမ်းနည်းတဲ့အထိမ်းအမှတ်တစ်မိနစ်ငြိမ်သက်အလေးပြုခဲ့ပါတယ်။
UAV ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တနင်္ဂနွေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါရယ်။အာဖဂန်နစ္စတန်မြောက်ပိုင်းကန်ဒက်စ်ဒေသကစနေနေ့ဘုံးပေါက်ကွဲမှုအတွင်းခေါင်းဆောင်၄ဦးအပါအဝင်လက်နက်ကိုင်တပုံအဖွဲ့ဝင်22ဦးထက်မနည်းသေဆုံးသွားပါရယ်။ကပူးမျိုးအနီးအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေကြောင့်လက်နက်ကိုင်တပုံအဖွဲ့ဝင်50ကျော်သေဆုံးပြီးနောက်တနေ့မှာပဲအခုလိုနောက်ထပ်တိုက်ခိုက်မှုတစ်ခုဖြစ်ပွားခဲ့တာပါ။ကန်ဒက်စ်ဒေသကတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ VOA ကိုပေးပို့တဲ့ကြေညာချက်ထဲမှာတာလီဘန်တွေကပြောဆိုထားပါရယ်။ကပူးကတိုက်ခိုက်မှုအတွင်းသေဆုံးသူတွေအတွက်အထိမ်းအမှတ်ဖျောင်းနိုင်မီထွန်းစူတောင်းပွဲဒီကနေ့ကျင်းပနေချိန်မှာပဲတာလီဘန်တွေကအခုလိုကြေညာချက်ထုတ်ခဲ့တာပါစူတောင်းပွဲတက်ရောက်သူအများပြားကတော့အာဖဂန်နစ္စတန်ကိုတိုက်ခိုက်နေတဲ့တာလီဘန်တွေကိုခိုလုံခွင့်ပေးထားတဲ့ပါကစ္စတန်နိုင်ငံအပေါ်အပြစ်တင်ကြပါတယ်ကပူးမျိုးလေးစင်းအနီးကအမေရိကန်ထူးတပ်ဖွဲ့ဝင်တွေတက်ဆွဲထားတဲ့ Integrity Scan လဲတောက်ကြနေတဲ့ရုံကတိုက်ခိုက်ခံရတာကြောင့်အရက်သားဝန်ထမ်း၈ဦးနဲ့တပ်ဖွဲ့ဝင်2ဦးသေဆုံးသွားပါတယ်တာလီဘန်ခေါင်းဆောင်မူလာဥပမာတည်ဆုံးပြီးနောက်ခေါင်းဆောင်တက်လာပြီးမကြခင်မှာပဲအခုလိုတိုက်ခိုက်မှုတွေဇက်တိုက်ဖြစ်လာတာကြောင့်ကပူးမျိုးတော်ကပြည်သူတွေဟာစိုးရင်ထိတ်လန့်နေကြပါတယ်ခင်ဗျာ
အီရန်နိုင်ငံမှာအစိုးရအဖွဲ့လူကြီးကရင်တိုးတက်ဖို့နဲ့အခက်ရိလိုက်စားမှုလျှော့ချဖို့ပြုပြင်ပြောင်းလဲလုပ်ငန်းစီရင်တစိတပိုင်းဖြစ်တဲ့ဒုတိယသမ္မတရာထူးနဲ့ဒုတိယဝန်ကြီးချုပ်ရာထူးတွေကိုပယ်ဖျက်ပေးဖို့လက်ရှိဝန်ကြီးချုပ်ဟိုက်ဒယ်အယ်အဘာဒီကအဆိုပြုလိုက်ပါတယ်ပြည်သူလူထုကိုလျှက်စစ်မီမှန်မှန်မပေးနိုင်တာအပါအဝင်ပြည်သူတွေကိုပေးရမယ့်ဝန်ဆောင်မှုလုပ်ငန်းတွေချို့တက်ပြီးအစိုးရရဲ့စီမံခန့်ခွဲမှုရည်သွေးညံ့ဖျင်းမှုတွေကိုပါလူထုကဆန္ဒပြပွဲတွေစက်တိုက်လုပ်ခဲ့ပြီးတဲ့နောက်ပိုင်းဒီကနေ့တနင်္ဂနွေနေ့မှာအခုလိုဝန်ကြီးချုပ်ရဲ့အဆိုပြုချက်ထွက်လာတာဖြစ်ပါတယ်ဒီအဆိုပြုချက်မှာအီရန်နိုင်ငံမှာနိုရီအယ်မာလီကီကိုဆက်ခံသူအပါအဝင်ဒုသမရ၃ယောက်ယာရူးကိုရှော့ချပေးဖို့တောင်းဆိုချက်ပါဝင်ပါတယ်အနာဝိုင်းနေတဲ့တက်တော်ဆောင်ရေးအတွက်ရှော့ချဖို့အပါဝင်ပါတီအဆုံးသတ်ဖို့နဲ့အဖွဲ့ခွဲတွေအတွက်ရွေးချယ်ခွင့်ရေးအတွက်ရှော့ချဖို့တောင်းဆိုမှုတွေလည်းဒီစီစဉ်ထဲမှာပါဝင်ပါတယ်။ဝန်ကြီးအဖွဲ့ကဒီအဆိုပြုချက်ကိုထောက်ခံမှုပေးပေမဲ့အပြောင်းလဲတွေကိုလွှတ်တော်ကအတည်ပြုဖို့လိုအပ်နေစေဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမစ်ဇိုရီပြည်နယ်ဖာဂူဇန်မြို့မှာလွန်ခဲ့တဲ့နှစ်အတွင်းလက်နက်မဲ့လူမဲလူငယ်တယောက်ကိုလူပြူရဲရရှိကပစ်ခတ်ပြီးသူတေဆုံးသွားခြင်းနှစ်ပတ်လည်အထိမ်းအမှတ်ချီတပွဲအခမ်းအနားတွေကိုလူတွေထောင်ထဲချီတက်ရောက်ခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားသူတွေဘာသာရေးကောင်းဆောင်တွေလည်းဒီအခမ်းအနားကိုတက်ရောက်ပါတယ်။2014ခုနှစ်ဩဂုတ်လ9ရက်နေ့တုန်းကတေဆုံးခဲ့တဲ့အသက်18နှစ်အရွယ်မိုက်ခဲဘရောင်းရဲ့မိဘနဲ့မိသားစုဝင်တွေကဒီချီတပွဲကိုဦးဆောင်ခဲ့ပါတယ်။အဲ့လိုတည်ဆုံးပြီးမှလည်းပဲစူပူမှုတွေဖြစ်ခဲ့တယ်လို့လာအနေငယ်ကြပြီးနောက်မိုက်ကယ်ဘရောင်းကိုတနက်နေ့ပြစ်ခဲ့တဲ့လူပြူရဲ့အရာရှိကိုဒီအမှုနဲ့ပတ်သက်လို့ဂျူရီလူကြီးတွေကဆွဲချက်မတင်ဘူးလို့ဆုံးဖြတ်ပြီးတဲ့အခါမှာလည်းဖာဂူဆန်မျိုးအပါဝင်အမေရိကန်မျိုးကြီးတို့မှစူပူမှုတွေဖြစ်ခဲ့ပါတယ်။မိုက်ကယ်ဘရောင်းတည်ဆုံးပြီးတခြားလက်နက်မဲ့လူမဲမျိုးသားတွေကိုရဲတွေကပြစ်ခတ်တပ်ပြက်ခဲ့တာတွေပေါ်နိုင်ငံတကာမှလည်းအာရုံစိုက်စရာဖြစ်ခဲ့ပါတယ်။ဘရောင်းရဲ့ဖခင်ကဒီဖြစ်ပျက်တဲ့ပတ်သက်လို့ပျောက်ပြယ်မသွားစေဖို့လူမှုအဖွဲ့အစည်းအတွင်းကလူငယ်တွေမိသားစုဝင်တွေရဲ့အကျိုးကိုဆောင်ရွက်သွားမယ်လို့စနေနေ့ကပြောဆိုလိုက်ပါတယ်။ဒီကနေ့မှာတော့ဘာသာရေးဝတ်ပြုဆုတောင်းပွဲကျင်းပရာဖခင်အကြောင်းစီကိုငြိမ်းချမ်းစွာချီတက်ကြမှာလည်းဖြစ်ပါတယ်။ဒါ့အပြင်မိုက်ကယ်ဘရောင်းတနက်နေ့ပြစ်ခံရပြီးလမ်းပေါ်မှာ၄နာရီခွဲကြာထားရှိခဲ့တဲ့အချိန်ကိုရည်စူးပြီး၄မိနစ်ခွဲကြာတိတ်ဆိတ်ငြိမ်းသက်ပေးမှာလည်းဖြစ်ပါတယ်ခင်ဗျာ
။
တင်းကရင်နဲ့နောက်ဆုံးသိရထားတဲ့သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။အခုရင်ဆုံးတော့မြန်မာနိုင်ငံမှာခန်းစားနေရတဲ့ရေဘေးတင်ဒေတာတွေရအခြေအနေကိုပြောပြမှာပါ။ရေဘေးအန္တရာယ်ဆူဆူဝါကြောက်ရွံ့နေတာမို့လိမ္မော်ရောင်အဆင့်ထုတ်ပြန်ထားတဲ့ AR တိုင်းညောင်တုံးမြို့ကိုသမ္မတဦးသိန်းစိန်နဲ့ဝန်ကြီးတွေတွားရောက်ကြည့်ရှုခဲ့ပါတယ်။ရေဘေးတန်အခြေအနေဆိုးဝါးနေတဲ့ပဲခူးတိုင်းလက်ပတန်းမြို့မှာတော့အကူအညီတွေဆက်လက်လိုအပ်နေပါတယ်။ဒီအကြောင်းကိုတော့မအေးမှသတင်းပေးပို့ထားပါရရှင
်။ဆိုးရရေမတ်နဲ့အန္တရာယ်ရေမတ်တွေကျော်လွန်တဲ့အထိတပတ်ကြာလိမ္မော်ရောင်သတိပေးချက်ထုတ်ပြန်ထားရတဲ့ညောင်တုံးမြို့နယ်ကိုသမ္မတဦးသိန်းစိန်အပါအဝင်ပြည်အောင်စုဝန်ကြီးတွေတွားရောက်ခဲ့တာပါ။နောက်ကြမှာအခုလိုရောက်ရှိလာတဲ့အတွက်ဒေသခံပြည်သူတွေကိုမွေးမြူရေးနဲ့ရေလုံငန်းဝန်ကြီးဦးအောင်မြင့်ကတောင်းပန်စကားဆိုခဲ့တယ်လို့ဆိုပါရယ်။ဒါအပြင်သမ္မတနဲ့ဝန်ကြီးများအဖွဲ့တွားရောက်ချိန်မှာဒေသခံရေဘေးသင့်ပြည်သူတွေရဲ့သဘောထားဆန္ဒတွေကိုမေးမြန်းခဲ့ပြီးတာရိုးရေခိုင်ခန့်အောင်လုပ်ပေးဖို့အတွက်ဒေသခံတွေရဲ့တောင်းဆိုချက်တွေကိုလည်းလှုံ့ဆော်ပေးမယ်လို့ပြောဆိုခဲ့ကြောင်းဒေသခံတဦးကပြောပြပါတယ်
ကနဒါကနာပြည်သူတွေရောအမနောက်ကြတာခွန့်လို့ပါဟောအခုမှရောက်လာခွန့်လို့ပါတဲ့သူဒီတာကြီးကိုသူတို့တာပေါင်းရိုးပေါ့နော်ကျွန်တော်တို့မျိုးကတော့တာပေါင်းအခုက26က26လောက်ပဲရှိတော့ပြန်လာဟိုနေ့တော့30 28 30 32တာပေါင်းအမြင်လုပ်ပေးပါကိုကိုနဲ့ဆိုလုပ်ပေးပါမယ်လို့ပြောလာတာပဲအခုကကိုမြေသားတာတွေမှာမြေသားတာအဲ့ကွန်ကရစ်နဲ့လုပ်ထားတဲ့နေရာက3နေရာ4နေရာလောက်ပဲရှိတယ်ကြည့်ကြသွားတဲ့အခါအောက်ကတာအီအီကြသွားတဲ့အခါအဲ့ဒါကြတော့အဲ့ဒီတော့ကြောင့်ပ
ါညောင်တုံးမြို့မှာတော့မနေ့ညနေကစပြီးရေနှဲငယ်ကျသွားပေမဲ့စိုးရိမ်ရေမှတ်နဲ့အနေရရှိတဲ့ရေမှတ်ကတော့ဆက်လက်တည်ရှိနေတာကြောင့်လိမ္မော်ရောင်သတိပေးချက်ကို9ရက်မြောက်နေ့အဖြစ်ဆက်လက်ထုတ်ပြန်ထားပါတယ်ညောင်တုံးမြို့ပေါ်မှာတော့တာရိုးတွေကိုတက်အင်အားနဲ့ခိုင်ခန့်အောင်လုပ်ထားတဲ့အတွက်စိုးရိမ်စရာတိတ်မရှိပေမဲ့ကျေးရွာတွေအတွက်ကတော့စိုးရိမ်စရာရှိနေတယ်ဆိုပြီးဒေသခံကဆက်ပြောသွားပါတယ်
ရိုးဝတာတွေကိုသူကလူုံလဲအမှဝုန်းနဲ့အမှစစ်သားတွေပါခေါ်လာပြီးတော့လုံးအဲ့ဒီဟာတွေနဲ့လုံးကြတော့ဒါကနှစ်ခါတော့နီးနီးဖြစ်သွားတယ်အရှိမကသူတို့ဒါဟောင်းမိသားတာရှိတယ်စစ်သားတဲ့တာတွေကိုအောက်ကနေတဲအိတ်တွေနဲ့ဖက်ပြီးတော့နှစ်ခါပေါ်မှာဒါနှစ်ခါလုံးထားတယ်ညိုရဲကိုတောင်းတန်းကမကျိုးတော့ဘူးသူကကန်းနာပြန်နာရဆိုရင်လည်းဆိုရွာတွေဆိုရင်လည်းမကျောင်းလုံးပတ်လေရွာတွေကလုံးတဲ့ရွာတွေကငူတွေကတော့မြုပ်နေကြပြောဒါနဲ့ရေကဒီနေ့ပူများတဲ့အတွက်ကြောင့်ပူမြုပ်သွားတယ်ဟိုနည်းနည်းလေးပူသူတို့အောက်မြုပ်သွားတာပေါ့နော်ဆိုးရရရွာဘက်ကတွေမှာရွာဘက်ကတာရီကကွင်းရလည်းတက်တယ်ရေရလည်းဒီနားမှာရှိနေတယ်တာရီရေကြားထဲမှာနေနေရတဲ့အတွက်ကြောင့်တာရီနူးနေပြီကွာနူးရဲဆိုပျော့လာဂျယ်လီလုံးကိုပြတာလေအဲ့ဒါလေးကိုအတကုံလိုက်တော့လုံနေကြတယ်မှာနောက်50 60ရက်လောက်အဲ့လိုဒီတိုင်းရေစိမ့်နေမှာဆိုတော့မကောင်းဘူးပေါ့အရှင်းလည်းမကောင်းဘူ
းပေါ့သမရဦးသိန်းစင်ကတော့ AR တိုင်းဟာစိုးရိမ်ရေမှတ်တွေကိုကျော်လွန်လာတဲ့အတွက်ဒေသခံတွေဘေးလွတ်ရာကိုရွှေ့ပြောင်းဖို့အတွက်ပြီးခဲ့တဲ့ရက်ကပဲသတိပေးပြောကြားခဲ့ပါတယ်။ပဲခူးတိုင်းတွင်းကတယာဝရီမြို့နဲ့30မြို့နယ်တွေမှာတော့ထောင်ထဲကြီးရှိတဲ့ရေဘေးသင့်ပြည်သူတွေဟာမြို့ပေါ်ကကယ်ဆယ်ရေးစခန်း10ခုကျော်မှနေထိုင်နေကြပါတယ်။ရေဘေးရှောင်သူတွေကတော့တောင်ကနန်းနဲ့ရှိနေတာပါ။ပဲခူးတိုင်းအတွင်းလက်ပန်းမြို့နယ်တွေကကျေးရွာတွေကတော့ကယ်ဆယ်ရေးမော်တော်တွေတိတ်မရှိကြတဲ့အတွက်တယာဝရီထက်အခြေအနေပိုဆိုးတယ်ဆိုပြီးတယာဝရီမြို့ကတူကဆိုပါတယ်။
အဓိကလက်ဗရန်းကဒီအနိုင်နဲ့ပြီးတော့လက်ဗရန်းမှာဘာလို့ဆိုတော့ဆက်လက်ကြီးကြီးရှိတယ်။ဟောများများမရှိဘူး။အဲ့ဒီတော့ဒီကရေခဲစနေပြည်သူတွေကိုတောက်ကျေစေဖို့ဒါဟိုနည်းနည်းလေးခက်တယ်။အာနာပိုင်ကလည်းစီမံချက်ပြည့်ရနေနေမလို့ဘူး။မလို့တော့တူတော့မှရေခဲကျေစေရေးစခါနှစ်ခုပဲရှိတယ်။ဒီလိုတူတော့ဒီမှာရေခဲကျေစေရေးစခါနှစ်ခုနဲ့290လောက်ပဲရှိတယ်။ဒါပေမဲ့တကယ်တကယ်အဖြစ်ပြတော့တဲ့အဖြစ်ပြတော့တောင်းရင်လည်းလက်ဗရန်းကလက်ဗရန်းအများကြီးဟုတ်ပါ
ဒီကနေ့မှာတော့ဘက္ခတများအဖွဲ့ချုပ်ကចောင်းသားလူငယ်တွေဟာလက်ဗရန်မြို့ကလူသူအယောက်ပေါက်နေတဲ့ခြေပါတွေကရေဘေးသင့်ပြည်သူတွေရှိရာကိုတွားရောက်လှူဒန်းမှုတွေလုပ်ခဲ့ပါတယ်။မြန်မာပြည်တော်ဝန်ကတိုင်းနယ်ပြည်နယ်12ခုလို့မှာရေဘေးဒဏ်ခံစားနေရတဲ့အတွက်လူဦးရေ6သိန်းကျော်လောက်ဟာရေဘေးသင့်ခဲ့ရတယ်လို့လူ100နီးပါးလောက်ဟာလည်းရေဘေးကြောင့်သေဆုံးမှုတွေရှိခဲ့ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်။
မအေးမပြပြသွားတာပါတစ်ဆက်ထဲမှာပဲနိုင်ငံတော်ဝန်အခုလိုရေဘေးသင့်နေချိန်မှာပဲမကြမီလာမြက်ရွေးကောက်ပွဲအတွက်လဲကြိုတင်ပြင်ဆင်ထားတဲ့တင်ကိုနားဆင်ရမှာပါတနိုင်ငံလုံးအတိုင်းအတာနဲ့တဘာဝဘေးအန္တရာယ်ရေဘေးကြုံနေရပြီမဲ့လဲရွေးကောက်ပွဲကျင်းပဖို့ရက်နီးကပ်လာပြီဖြစ်တဲ့အတွက်နိုင်ငံအပြောင်းလဲမှာရွေးကောက်ပွဲဟာအရေးကြီးရာကြောင့်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်ဆရာရှိရာတွေကိုကြိုတင်ပြင်ဆင်ထားဖို့လိုတယ်လို့88ကျောင်းသားကောင်းဆောင်ကပြောဆိုလိုက်ပါတယ်မဲဆန္ဒရှင်ပြည်သူတွေကိုရွေးကောက်ပွဲဆိုင်ရာအသိပေးမှုတွေစောင့်ကြည့်လေ့လာမှုတွေကိုကြိုတင်ပြင်ဆင်လှုပ်ဆောင်နေပါတယ်လို့လည်းဆိုပါတယ်အသေးစိတ်ကိုတော့မဆုမုံကဆက်လက်ပြောပြပေးသွားမှာပါရှင
်ဟုတ်ပါတယ်ချင်းပြည်နယ်စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်စတဲ့တိုင်းနယ်ပြည်နယ်ဒေသကြီး၄ခုကိုတဘာဝဘေးအနေနဲ့ကြာရောက်နေတဲ့အရေးပေါ်အခြေအနေအဖြစ်သမရကကြေညာထားရတယ်လို့အခြားတိုင်းနယ်ပြည်နယ်တွေမှာလည်းလူပေါင်းသိန်းနဲ့ချီရေဘေးဒဏ်တင့်နေပါတယ်။အိုးအိမ်တွေနစ်မြုပ်ပြီးတော့ရေဘေးဒုက္ခသည်စခန်းတွေနဲ့ရေဘေးလွတ်ရာတွေမှာခိုလုံနေရတယ်လို့ကျွဲနွားတရိတ်ဆန်တွေပါနေထိုင်ရေးစားသောက်ရေးအခက်အခဲတွေဖြစ်နေကြရတာပါ။ဒီလိုမျိုးတနိုင်ငံလုံးရေဘေးတင့်နေတဲ့အခြေအနေမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့2015အထွေထွေရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောက်အမည်စရင်းတင်သွင်းမှုကိုသတ်မှတ်ထားတဲ့နောက်ဆုံးရက်ကိုထပ်ပြီးတော့တိုးပေးလိုက်ပေမဲ့ရွေးကောက်ပွဲကျင်းပမယ့်ရက်အပြောင်းလဲဖြစ်မယ်လို့တော့တရားဝင်ကြေညာမထားပါဘူး။ဒီလိုမျိုးအခြေအနေဖြစ်နေပေမဲ့လို့နိုင်ငံအတွက်အရေးကြီးအပြောင်းလဲဖြစ်တဲ့ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်စရာရှိတာတွေကိုကြိုတင်ပြင်ဆင်ထားကြဖို့လိုတယ်လို့88မျိုးဆက်ပွင့်လင်းလူအဖွဲ့စည်းကကိုမင်းစရာကပြောပါတယ
်။ဒီလိုဒုက္ခရောက်နေတဲ့စီသူတွေကတော့သူတို့ရဲ့စာဝတ်တွေ၊စီသားစုတွေ၊စာတူတွေခံရတော့သူတို့ပြည်ရှင်ဒုက္ခရောက်နေမှာပဲ။ဒီရေဘေးပြည်နေတဲ့ဒေသမှာရှိတဲ့ပြည်သူအားလုံးဒီနယ်ဆက်လက်ခုမှာ12ခုလောက်ကဖြစ်နေတာကိုနော်ရွေးကောက်ပွဲမဲခဲဖို့ကိစ္စမဲဆွေးဖို့စီဖို့ကိစ္စရောလို့မတို့ကောင်းနေမှာမထက်နိုင်ဘူးဒါအောင်လို့ဒီတော်တို့ကအရှိတရားရလက်ခံရပါပဲဘုသောဒီကတော့ဘာကြပေါင်း90လောက်ကျန်တဲ့ချိန်မှာဒီရွေးကောက်ပွဲကိုကျွန်တော်တို့နိုင်ငံလုံးအင်္ဂါနဲ့အောင်မြင်ကျမနိုင်ဖို့အပီသူတွေလည်းရွေးကောက်ပွဲမှာအဝစုဝင်ကစားနဲ့ပါဝင်လာဖို့အတွက်ကိုလည်းကျွန်တော်တို့တက်နိုင်ကြလို့လုပ်ဆောင်ရမယ်လို့ပြောပြီးစတယ်လေအားကြောင့်လည်းတက်နိုင်ကြကျွန်တော်တို့နိုင်ငံပုဂံတွေဝိုင်းလို့ကြတော့ပေါ့ပါ
အခုလက်ရှိအခြေအနေမှာမဲဆန္ဒရှင်စရင်မှားယွင်းမှုတွေနဲ့အတူရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုတွေအားနည်းနေတာတွေအတွက်လည်းအသိပညာပေးမှုတွေနဲ့စောင့်ကြည့်လေ့လာမှုတွေကို88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကလှုပ်ဆောင်နေပါတယ်လို့ဦးမင်းစရာကပြောပါတယ
်။စောင့်ကြည့်လေ့လာရေးနဲ့အစည်းအဝေးလှုပ်ဆောင်ရေးပါနော်။အဲ့ဒီလုပ်ငန်းစဉ်တွေလုပ်ဖို့အတွက်ကိုအသိပညာပေးတဲ့ဟောပြောပွဲတွေအသိပညာပေးတဲ့သင်တန်းတွေကိုစဉ်ဆက်ပပြလုပ်ကိုရည်ရွယ်ထားပါတယ်။အမမဲသေးပိုင်ခွင့်ရှိတဲ့လူတွေရဲ့မဲသေးရင်ပေါ့နော်မဲသေးမှာပါဝင်ရေးဒါလို့မပါဝင်လာခဲ့ရင်လည်းပါဝင်အောင်ဘယ်လိုလုပ်လဲဆိုတဲ့ဥဒ္ဒတာတွေပေါ့နော်နောက်တစ်ခုကဒီရေတော့ပြောနေကြရင်မဲတန်လာချင်းလူတွေအားလုံးမဲရုံမှာလာပြီးတော့ကိုယ်တိုင်ကိုယ်စားမဲလာထည့်ဖို့အတွက်ကျွန်တော်စီရုံးမဲလှုပ်တော်မဲဥပစာပါဆိုကျွန်တော်ကော်မရှင်ကထုတ်ထားတဲ့ဥပဒေတွေ new ဥပဒေတွေရေတော့ပြောနေပတ်သက်တဲ့စီမင်းစီစီခန်းတွေအစောက်ကြီးလေးလာရတဲ့ပတ်သက်တဲ့စီမင်းစီခန်းတွေကိုအပ်ဒိတ်အဝင်းစီအောင်ဆောင်ရွက်နေတဲ့သဘောပါ။အာဒီဇိုဒီမိုကရေစီရွေးကောက်ပွဲဟာသူ့လက်ပြီးတော့တရားမျှတတဲ့အန်ရှင်းတဲ့ရွေးကောက်ပွဲဖြစ်စေခြင်းနဲ့စံတာတော်လို့မှရှိတယ်။သို့တော့တကယ်တမ်းဖြစ်မဖြစ်ဆိုတဲ့အပိုင်းမှာတော့ဟာကရွေးကောက်ပွဲကိုဥဆောင်ပေးမှပေးမယ်ကော်မရှင်နဲ့အဖြစ်အလာရပါတီနဲ့အစိုးရဖွဲ့မှလည်းတစ်ဖက်မှာတာဝန်ရှိတယ်လို့တစ်ဖက်မှာကလည်းမဲဆန္ဒရှင်ပြည်သူတွေမှလည်းတာဝန်ရှိတယ်လို့ကျွန်တော်မြင်တယ်လေ။သို့တော့ဒီတာဝန်တွေကပါတယ်လေ။အခုညတူစူရာပါရီလေစူရာကိုပြည်သူများဆိုတာမပြည်သူပြည်သူတွေများများသိလာအောင်
ဆိုင်ကိုလို့ဆိုနေတာပါ88မျိုးဆက်ပွင့်လင်းလူအဖွဲ့စည်းကចောင်းသားခေါင်းဆောင်ကိုမင်းစရာဦးဆောင်ပြီးတော့ရန်ကုန်တိုင်းဒေသကြီးဒဂုံမြို့တဲ့လေးမြို့နယ်ဖြစ်တဲ့တောင်ဒဂုံမြောက်ဒဂုံအရှေ့ပိုင်းနဲ့ဒဂုံစိတ်ကမ်းမြို့နယ်တွေမှာရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုနဲ့ပတ်သက်တဲ့ဟောပြောပွဲတွေနဲ့တင်နန်းတွေကိုစတင်ပို့ချပေးနေပါတယ်လို့ပွင့်လင်းလူအဖွဲ့စည်းကကိုတန်းမြင့်အောင်ကပြောပါတယ်ကျွန်
တော်တို့လုံခွင့်ရသလောက်ကိုလုပ်သွားမယ်
ဒီပြန်သွားဖို့လွတ်လပ်ပြန်များစားတဲ့ဟာမဖြစ်ဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ကတော့ဒီဟာလေးလွယ်ပိုင်းဒီမှာအားလုံးရှိတယ်။ဘယ်ပိုင်းဒီမှာတော့တက်တာရှိတယ်၊ဘယ်ပိုင်းဒီမှာတော့ပညာမှုရှိကြတာကိုကျွန်တော်တို့ကတော့ဒီမကြောက်တမ်းမရနိုင်ထောက်ကူပြောပါမှာဖြစ်တယ်။ဒီဟာလေးပေါ်မှာပေါ့နော်အားနဲ့ကဲချက်တွေပြည့်ပြည့်ချက်တွေရှိလာရင်လည်းဒါလေးပေါ်မှာကျွန်တော်ကတော့ရဆိုင်မှ
နေပါလေခင်ဗျ
။88မျိုးဆက်ចောင်းသားတွေဦးဆောင်တဲ့88မျိုးဆက်ပွင့်လင်းလူဖွဲ့စည်းဘက်ကဩဂတ်လ10ရက်နေ့ကကြာရောက်တဲ့28နှစ်မြောက်ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံအထိမ်းအမှတ်အဖြစ်နဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာနိုင်ငံရေးအရဖန်ခံထားရသူတွေတရားရင်ဆိုင်နေရတဲ့ចောင်းသူចောင်းသားပြည်သူလူထုတွေကို2015ရွေးကောက်ပွဲမတိုင်ခင်ချွင်းချက်မရှိအမြန်ဆုံးပြန်လှုပ်ပေးဖို့နဲ့2015ရွေးကောက်ပွဲမှာတိုင်းရင်းသားနဲ့ဒီမိုကရေစီအင်အားစုတွေအနိုင်ရရေးဝန်းရံကြဖို့ကိုလည်းဆုံးဖြတ်ခဲ့ကြပါတယ်ရှင်
ဒီကောက်ပွဲတွေကျင်းပဖို့လာပိုင်းမဲ့လူတော့တဲ့အချိန်မှာမြန်မာတနိုင်ငံလုံးနီးပါးရေဘေးဒဏ်ကြီးကျယ်ခံနေရပါတယ်ရေဘေးကြောင့်ရွေးကောက်ပွဲအပေါ်ဘယ်လိုအကျိုးဆက်တွေရိုက်ခတ်လာနိုင်ပါသလဲရေဘေးဒုက္ခကနေနလန်ထူဖို့ကြိုးစားနေကြရတဲ့မဲဆန္ဒရှင်လူလူမဲပေးနိုင်မဲ့လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့ဆိုရင်ဘာတွေပြင်ဆင်ထားဖို့လိုမလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါအဝင်ဆွေးနွေးလူတွေသောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ကနေ့ညတိုင်းရဲ့လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ချက်မှန်ဖိတ်ခေါ်အပ်ပါရရှင်။အခုတော့မြမရိုးရာတိုင်းလက်ဝိအကြောင်းကိုနားဆင်ရမှာပါ။မြန်မာနိုင်ငံမှာမြမရိုးရာတိုင်းလက်ဝိစတဲ့ကိုခံပညာအားကစားတွေနဲ့ပတ်သက်တဲ့အစဉ်လာဟာလွန်ခဲ့တဲ့နှစ်ပေါင်း 2000 လောက်ကတည်းကစတင်ခဲ့တာပါ။အခုဆိုရင်မြမရိုးရာလက်ဝိပညာလေ့ကျင့်သင်ကြားပေးရေးကြောင်းတွေကိုရက်ွက်แท้မှာလမ်းပေါ်မှာအထိပါတွေ့မြင်ရပါပြီသူတို့တွေဟာသူတို့ရဲ့မိသားစုတွေရဲ့ဘဝတွေကိုပြောင်းလဲသွားစေအောင် American Dollar တွေထောင်နဲ့ချီပြီးစုကြေးရနိုင်တဲ့ကမ္ဘာအစ်စ်မီလက်ဝိတ်ကျိုးဝိုင်းတွေစီဝင်ရောက်ရှင်ပိုင်မှုရည်ရွယ်ထားကြတာဖြစ်ပါတယ်အပြည့်စုံကတော့ AP သတင်းကိုအခြေခံပြီးမခွန်ယူကပြောပြပေးမှာပါရှင်
ဖြူရောင်သွေးသည်လို့အမည်ပေးထားတဲ့မြမရိုးရာလက်ဝိတ်ဤပညာလေ့ကျင့်သင်ကြားပေးနေတဲ့သင်တန်းမှာအသက်14နှစ်ကနေ20ကြာလူငယ်တွေကိုနေ့စဉ်လေ့ကျင့်ပေးနေပါတယ်။ဒီနေ့ခေတ်မှာတော့လက်ဝိပညာဟာလူငယ်ယောက်ျားလေးတွေအတွက်နာမည်ငွေကြေးတနာအပြင်နိုင်ကြတဲ့ဘဝကနေလွတ်မြောက်ရနိလန်းတစ်ခုလည်းဖြစ်နေတာပါ။အဖြူရောင်သွေးသည်အသင်းကိုတည်ထောင်သူအသက်46နှစ်အရွယ်ဦးမြင့်စောဟာလွန်ခဲ့တဲ့15နှစ်တုန်းကတော့သူကိုယ်တိုင်လက်ဝိသမားတစ်ယောက်ဖြစ်ခဲ့တာပါ။အခုချိန်မှာသူကိုယ်တိုင်ကြိုးဝိုင်းနဲ့မဝင်နိုင်တော့ပေမဲ့လက်ဝိပညာကိုဆက်လက်ရှင်သန်နေဖို့ရည်ရွယ်တဲ့အကြောင်းသူကအခုလိုပြောပါလေ
။ကျွန်တော်ထိုးပြီးနားတဲ့အချိန်မှာကျွန်တော်တို့ရိုးရလက်ဝိကိုတိုးတက်အောင်အတွက်ကျွန်တော်လည်းယူဆက်သစ်ပေါ့နော်။ကျွန်တော်မထိုးနိုင်တော့ပေမဲ့တပည့်လေးတွေမူပြီးတော့ဒီရိုးရလက်ဝိတိုးတက်ဖို့အတွက်ကျွန်တော်သင်ပြဖို့လူကလပ်ကလေးပေါ့ဖြူအောင်ရိုးသစ်ဆိုတဲ့ကလပ်ကိုကျွန်တော်ထောင်ပေးပါတယ်ခမ။
ဒီအသင်းဟာကားလမ်းပေါ်မှာပဲတာလဘတ်စာမူပြီးတော့လက်ကျင့်သင်ကြားပေးရတာဖြစ်ပါလေ။သူတို့လေ့ကျင့်နေကြတဲ့အမိုးကအောက်ကနေကားတွေစိုက်ကားတွေဖြတ်တန်းသွားလာကြရပါတယ်။မနေ့9နိုင်ခွဲကနေ10နိုင်ထိတစ်ကြိမ်ညနေ3နိုင်ကနေ9နိုင်ထိတစ်ကြိမ်တစ်နေ့ကို2ကြိမ်နဲ့တစ်ပတ်ကို9ရက်လုံးလေ့ကျင့်သင်ကြားပေးတာပါ။ One Championship လို့ခေါ်တဲ့စင်ကာပူအခြေစိုက်ကမ္ဘာအဆင့်ကိုကံပညာဘောင်းဆောင်ပြိုင်ပွဲကိုမြန်မာနိုင်ငံကလေပြီးတော့လဲရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့ပြီးFox နဲ့ Star အားကစားသတင်းလိုင်းတွေအပါအဝင် TV Network တရားတဆင့်ခန့်မှန်းကြည့်အဖြစ်ကမ္ဘာအနှံ့ကလူသန်းပေါင်း 1,000 လောက်ကြီးခဲ့ကြတယ်လို့ပွဲစီစဉ်သူတွေကဆိုပါတယ်။အသက်31နှစ်အရွယ်ကလေးနှစ်ယောက်အဖေလက်ဝိကျော်ဒေါနာအောင်ကသူ့အသက်12နှစ်ကစပြီးတော့လက်ဝိထိုးခဲ့တာလို့ပြောပါတယ
်။အဓိကတော့ပတ်စံဟောပတ်စံစားရပဲ။နောက်တော့မိသားစုတွေလည်းပြည်တယ်ရောပတ်စံစားရတော့သူကတော့အဓိကဖခင်သခင်ဘင်းဟန်ဒုတိယဖခင်သခင်တော့နောက်မနေ့တည်းကတော့သူကမြန်မာလက်ဝဲဆိုတော့ဟိုနေကဘာသိပါတော့ကျွန်တော်တို့ကတရားဝင်ပြန်မဲ့တွေ့ကြဒေါနာအောင်မြန်မာဆိုတာဒါကျွန်တော်မြန်မာနိုင်ငံလူကဗာပညာလက်ပြန်ကျွန်တော်မြန်မာယူရလက်ဝဲလက်ပြန်ကျွန်တော်တို့အောင်မြင်လာဆိုရင်ကျွန်တော်တို့မြန်မာလက်ဝဲရလက်နာမည်ရလာတော့
ပြိုင်ပွဲတွေဟာထိုးကြီးအနေနဲ့တပွဲကိုအမေရိကန်ဒေါ်လာ1000ရပါတယ်။စီမီဖိုင်နယ်တက်ရင်တော့နောက်ထပ်အမေရိကန်ဒေါ်လာ1000ရအောင်မှဖြစ်ပြီးအနိုင်ရသူအတွက်ကတော့အမေရိကန်ဒေါ်လာ3000စုကြည့်ရမှာပါ။တနည်းမှာအမေရိကန်ဒေါ်လာ4ဒေါ်လာလောက်ပဲအမြင့်ဆုံးဝင်ငွေဖြစ်မျှော်လင့်စရာရှိတဲ့မြန်မာပြည်မှာတော့လက်ဝဲပွဲကရတဲ့ထိုးကြီးနဲ့စုကြည့်ငွေပမာဏဟာအလွန်ကိုပဲကြီးမားနေတာပါ။နီးပြဦးမြင့်စောကသူ့အသက်18နှစ်အရွယ်လက်ဝဲစထူတော့ငါဆိုရင်တပွဲကိုမှဒေါ်လာ40ပဲရခဲ့တာလို့ဆိုပါတယ်လက်ဝဲသမားဖိုးတော်ကပထမအကြော်မှာပဲသူ့ရဲ့ပြိုင်ဘက်သွေးထွက်တန်ယူဒဏ်ရာရသွားပြီးပြန်မထနိုင်တော့လို့ဒိုင်ကပွဲရလိုက်ပြီးသူ့ကိုအနိုင်ပေးခဲ့တဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်ဟောဒါကျွန်တော်ဒီပြိုင်ပွဲဝင်လာ5မိနစ်လောက်10မိနစ်လောက်ပဲကြာဒါပေမဲ့အဲ့5မိနစ်10မိနစ်တော့ကျွန်တော်အများကြီးပြင်ဆင်ပြီးလေ့ကျင့်ခဲ့ရတယ်အရင်လည်းပြင်ပန်းခဲ့တယ်အဲ့တော့ကျွန်တော်ဟိုစိတ်လဲလှုပ်ရှားပါဘောနော်ဟိုပြိုင်ပွဲဝင်နေအောင်လောနိုင်ငင်ရတာကြီးပဲဒါပေမဲ့ဟိုအဲ့ထမမှာကျွန်တော်ကဆန္ဒပြပါပါကျွန်တော်ကြို
းအနိုင်ရထားတဲ့ဖိုးတော်ဟာနောက်ထပ်6ပွဲကစားပွဲတွေရှိထားပြီးဖြစ်ပေမဲ့အခုထိတော့ပွဲရဲ့အတိအကျကိုမစီစဉ်ရသေးပါဘူးတခြားလက်ဝဲအဖွဲ့ဝင်တွေကတော့နောက်တစ်ပွဲအတွက်မျှော်လင့်ရင်းလေ့ကျင့်နေကြပါလိမ့်ရှင်
မောက်ခေါညိုပြောပြသွားတာပါရှင်။ VOA ရဲ့သတင်းကုန်တွေနဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။အခုညနေပိုင်းအစီအစဉ်အဆုံးအသက်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်ကတလက်ကြီးညာပေးပါအောင်ရှင်
။အခုခါမှာကိုနေပိုင်းကိုဝင်ရောက်နေပြီးအပူပိုင်းမုန်တဲ့အဖြစ်အစစ်နဲ့တတ်မှတ်ထားတဲ့ဆူဇလောတိုင်ဖုန်မုန်တိုင်းကြောင့်တရုတ်နိုင်ငံအရှေ့တောင်ပိုင်းမှာဒီကနေ့မိုးဆက်လက်ရွာသွန်းနေပါတယ်။မုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေဖြစ်ပြီးလူ22ဦးလောက်သေဆုံးတယ်လို့ AP သတင်းတရမှာတော့ဖော်ပြထားပါတယ်။တရုတ်နိုင်ငံဖူကျန်းနဲ့ရှင်ကျန်းဒေသတွေကိုမုန်တိုင်းကဥတည်တိုက်ခိုက်နေတာကြောင့်မြေပြိုမှုတွေဖြစ်ပြီးလူရှိဦးသေဆုံးသွားပါတယ်။ပြီးခဲ့တဲ့ဇွန်လကဆလုံးမိုးသက်ထန်ပြီးရေကြီးခဲ့တဲ့တန်ကြောင့်မြန်မာတိုင်းနိုင်ငံလုံးမှာအိုးအိမ်ဆုံးခွာထွက်ပြေးရတဲ့ရေဘေးသင့်ပြည်သူစုစုပေါင်း6သိန်းကျော်လောက်ရှိနေပြီဖြစ်ပါတယ်။ဒီရေဘေးသင့်ပြည်နယ်တိုင်းဆက်နှစ်ခုရှိတဲ့အထက်မှာအခုချိန်အထိသိရတဲ့သတင်းတွေအရတေဆုံးသူ100နီးပါးရှိသွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရခြားတိုင်းဝန်ကြီးဌာနကအတည်ပြုပြောဆိုပါရတယ်။ရေလွှမ်းမိုးခံရတဲ့စိုက်ပျိုးမြေက4သိန်းကျော်နဲ့လေမြေက2သိန်းခွဲကျော်ပျက်စီးခဲ့တယ်လို့လည်းသိရပါဗျ။90ပြည့်လွတ်လပ်ရေးရရှိတဲ့အထိမ်းအမှတ်အနေနဲ့စင်ကာပူမှာပျော်ဝဲရှင်ပွဲအခမ်းအနားတွေဆင်နွှဲနေပါဗျ။လွတ်လပ်ရေးနေ့အထိမ်းအမှတ်အဖြစ်ဂျက်တိုက်လေယာဉ်တွေလည်းကောင်းကင်မှာဝေးပြန်နေပြီးအမျိုးသားသချင်းတွေလည်းလွင့်ပြန်နေသလိုယထားနဲ့ကားအလကားစီးကွင်းကိုပေးထားပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်တိုင်းပြည်ကိုပြောကြားတဲ့15မိနစ်ကြာမိန့်ခွန်းထဲမှာတော့စင်ရဲမွတ်တည်မှုကနေအောင်မြင်တဲ့နိုင်ငံတကာနိုင်ငံဖြစ်အောင်ဆောင်ရွက်ခဲ့ဖို့နဲ့ဘာမှလက်စွပ်လက်ကင်မရှိတဲ့အနေအထားကနေကမ္ဘာဈေးကွက်မှာအချက်ကြာကြတဲ့နေရာတနေရာဖြစ်လာပြီးအလုတ်ကင်နေဖန်တီးခဲ့ပုံကိုပြောကြားထားပါတယ်။ဒုတိယကမ္ဘာစစ်တုန်းကဂျပန်နိုင်ငံနာဂါဆာကီမြို့ကိုအနုမြူဘုံးကျဲချခဲ့တဲ့အနည်း80မြောက်အထိမ်းအမှတ်အခမ်းအနားဒီကနေ့တနင်္ဂနွေနေ့မှာကျင်းပခဲ့ပြီးအဲ့ဒီအခမ်းအနားမှာဂျပန်အစိုးရရဲ့စီးရေးစွမ်းရည်ဆိုင်ရာကန့်သက်ချက်လျှော့ချရေးကိစ္စဆိုင်ငံ့ထားဖို့နဲ့နျူကလ িয়ার လက်နက်ဖျက်သိမ်းဖို့အတွက်တောင်းဆိုခဲ့ပါတယ်။အခမ်းအနားကိုဝန်ကြီးချုပ်ရှင်ဇိုအာဘေတက်ရောက်ပြီးနာဂါဆာကီအနုမြူဘုံးတန်းခံရပြီးအသက်ရှင်ကျန်သူတွေရဲ့ကိုယ်စားလှယ်တစ်ယောက်ကတော့ဝန်ကြီးချုပ်အာဘေအစိုးရရဲ့လုံးကြုံရေးဥပဒေကသူတို့ရဲ့ဆန္ဒနဲ့ဆန့်ကျင်ပြီးစစ်ဖြစ်မဲ့လမ်းကြောင်းကိုဥတီနေတယ်လို့ဝေဖန်ပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းကန်ဒက်စ်ဒေသကစနေနေ့ဘုံးကွဲမှုအတွင်းခေါင်းဆောင်၄ဦးအပါအဝင်လက်နက်ကင်သဘုံအဖွဲ့ဝင်22ဦးထက်မနည်းသေဆုံးသွားပါတယ်။ကပူးမျိုးအနီးကျန်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေကြောင့်လက်နက်ကင်သဘုံအဖွဲ့ဝင်50ကျော်သေဆုံးပြီးနောက်တနေ့မှာပဲအခုလိုနောက်ထပ်တိုက်ခိုက်မှုတစ်ခုထပ်ဖြစ်ပွားခဲ့တာပါ။ကန်ဒက်စ်ဒေသဟာတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့VOA ကိုပေးပို့တဲ့ကြေညာချက်ထဲမှာတာလီဘန်တွေကပြောဆိုထားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မဆွတ်မွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mike Dubiskin ဖြစ်ပါတယ်။ကျွန်မနောင်လဖိုင်ပါ။ VOA American အတန်ရဲ့နောက်နှစ်နာရီမှာဆက်လက်ထုတ်လွှင့်မယ့်အစီအစဉ်ကိုတော့ line to meter 24 25 30တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းသူကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.